နောက်လလောက်ကြမှာစတင်နိုင်မယ်ဆိုတဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်လို့ရတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတနင်္ဂနွေလုံးအပြစ်ခတ်ရဲစဲရေး NCA စာချုပ်ကိုလက်မှတ်ထိုးရမှာဖြစ်တယ်လို့27ရာစုပင်လုံးညီလာခံကျင်းပရေးကော်မတီတာဝန်ရှိသူကပြောဆိုလိုက်ပါတယ်။နေပြည်တော်မှာလက်ရှိကျင်းပနေတဲ့ပင်လုံးညီလာခံတတိယနေ့အပြီးပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ဒီကြောင့်ကိုကိုညံဝင်းရောင်ကတင်ဆက်ထားပါတယ
်။လက်ရှိကျင်းပနေတဲ့27ရာစုပင်လုံးညီလာခံမှာအလုံးပါဝင်ခွင့်ရရည်ဆိုတဲ့အခြေခံမူအရအပြစ်ရအဖွဲ့တွေရောအပြစ်မရရသေးတဲ့အဖွဲ့အများစုကပါတက်ရောက်ဆွေးနွေးခွင့်ပေးထားတယ်ဆိုပေမဲ့နောက်လာမယ့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ခွင့်ရကျင်နေဆိုရင်တော့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ NCA အပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ထိုးရမှာဖြစ်တယ်လို့ပင်လုံးညီလာခံကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောဆိုလိုက်တာပါစတေမာလာ2ရက်တောက်ကြနေညနေပိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစိုးရငြိမ်းချမ်းရေးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးကခုလိုပြောဆိုလိုက်တာဖြစ်ပါတယ
်။သူမထိုးသေးဘူးဆိုရင်တော့အဲ့ဒီမျိုးသားစစ်နိုင်ငံရေးရှင်းလင်းပွဲမှာသူဥဆောင်ပြီးပါဝင်ခွင့်မရှိတာပဲဖြစ်တယ်။အစိုးရသဘောတော့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့ကလက်မှတ်မထိုးခင်အချိန်အထိကတော့ဒီမျိုးသားစစ်နိုင်ငံရေးရှင်းလင်းပွဲမှာပါဝင်ဖို့တော့လည်းကန့်သတ်ချက်ရှိကောင်းရှိတယ်။အဲ့တော့ is the ban on the troop ပေါ်မူတည်တယ်လေအဲ့တော့သူတို့ဘယ်တော့ထိုးမှမသိရင်ဘယ်နဲ့ဟာဘူးတော့ကျွန်တော်တို့ကသူတို့ထိုးတဲ့ချိန်ကြီးစောင့်ပြီးတော့မှဓာတ်ယူမလုပ်နဲ့စောင့်နေရမယ်ဆိုတဲ့သဘောမျိုးတော့ဖြစ်လာမှာမဟုတ်ပါဘူးဒီကြားမှာသူတို့စဉ်းစားတော့မှာ
ရှေ့ဆက်ဆွေးနွေးသွားမယ့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာ NCA အပြည့်ရစာချုပ်ပေါ်အခြေခံထားတာကြောင့်ဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောသူကတော့အပြည့်ရလက်နက်ကင်အဖွဲ့ဖြစ်တဲ့ချင်းအမျိုးသားတပ်ဦး CNF ခေါင်းဆောင်တူဖြစ်သူဒေါက်တာစလိုင်းလျံမုံစာခေါင်ပဲဖြစ်ပါတယ
် NCA လက်မှတ်ကြီးထူတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုပဲအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဆွေးနွေးပိုင်ခွင့်ပေးမှာဖြစ်တယ်ဘာဖြစ်လို့လဲဆိုတော့ဒီငင်းချင်းဖြစ်စဉ်ကြီးဒီနိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်ကြီးအားလုံးကတော့ NCA ပုံမူတည်ပြီးတော့သွားတာဖြစ်တယ် NCA မှာကျွန်တော်တို့တပ်ပိအဆင့်မတော်ဘဲနဲ့မူပေါင်းမှာပါရမယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမှာပါရမယ်ပြထောင်စုကြီးချင်းငလာကတေးဝမေဆူရာမဖြစ်နိုင်ပါဘူ
းငញ្ញញရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အနေနဲ့လာမယ့်တစ်လလောက်အတွင်းနိုင်ငံရေးမူပေါင်းတွေကိုအပြီးသတ်ရေးဆွဲသွားမှာဖြစ်ပြီးအဲ့ဒီမူပေါင်းပေါ်အခြေခံကတိုင်းနယ်ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်သွားမှာဖြစ်တယ်လို့ဒုတိယဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးကပြောပါတယ
်နောက်တစ်ကြိမ်ကျင်းပမယ့်ညီလာခံမတိုင်မြင်မှာကျွန်တော်တို့ဒီ political framework ကိုနောက်ဆုံးအပြီးသတ်ကျွန်တော်တို့ပြန်လည်ပြင်ဆင်ရေးသားတာလုပ်ပါအဲ့လိုပြီးလို့ရှိရင်အဲ့ဒီ political framework ရအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပမှာသက်ဆိုင်ရာပြည်내တိုင်းဒေသကြီးတွေမှာဒေသလိုက်လူမျိုးလိုက်နောက်တကအကြောင်းအရာလိုက်ဆိုဆက်ဆော forum တွေဒါတွေကိုကျင်းပကြပါမယ်အဲ့လိုကျင်းပဖို့အတွက်ကျွန်တော်တို့ကကန္တာတွေခေါင်းစဉ်တွေကျွန်တော်တို့ချပေးပါမယ်အဲကျွန်တော်ထင်တော့ဟိုတလပတ်ဝန်းကျင်လောက်အတွင်းမှာဒါတွေဖြစ်လာမှာပါဒါယူဆတော့ပါနော်ကျွန်တော် framework တော့လောက်ရအောင်ပါပေါ့
နိုင်ငံရေးဆွေးနွေးပွဲတွေကိုကန္တာ6ခုခွဲပြီးဆွေးနွေးသွားမှာဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲမှာအစိုးရလွှတ်တော်နဲ့တပ်မတော်ကအစုတစုတိုင်းသားလက်နက်ကန် EAO တွေကတစုနဲ့နိုင်ငံရေးပါတီတွေကအစုတစုဖြစ်ပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးချက်အားလုံးကို UPDJC မှာစုံချက်ဖြစ်ထားပြီးကြေလည်မှုရတဲ့အထိဆွေးနွေးမယ်လို့ဒေါက်တာစလိုင်းလျံမုံကပြောပါတယ
်တကယ့်နိုင်ငံရေးဆွေးနွေးပွဲလောက်ရမယ့်နေရာက UPDJC ဖြစ်ပါတယ်အဲ့ဒီ UPDJC မှာသဘောတူညီမှုရနိုင်တဲ့အပိုင်းတွေကိုကျွန်တော်တို့အနေနဲ့ပြည်တော်စုငင်းချိုင်းငလာကဘုတ်တိမ်ပါဖြစ်တယ်ပြည်တော်စုငင်းချိုင်းငလာကမတော့နောက်တစ်ခါမှဆိုရင်တော့အစုဖွဲ့လိုက်ဆွေးနွေးဒါဘူးတဘောတူလို့ရှိရင်ကျွန်တော်တို့ပြည်ထက်ပြုံမှတ်တာနောက်ထပ်ချုပ်လာမှကျင်းပါတယ်ပြည်တော်စုငင်းချိုင်းငလာကမတော့အနည်းဆုံးပြည်တော်စုတဘောတူစာချုပ်အချက်နှစ်ချက်သုံးချက်လို့တော့ထွက်လာမယ်လို့ကျွန်တော်တို့ပြောလင်းတယ
်ဦးသိန်းစင်အစိုးရလက်ထက်က NCA အပြည့်အစာချုပ်ကိုတိုင်းရင်းသားလက်နက်ကိုင်၈ဖွဲ့ကသာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအလုံးပါဝင်ခွင့်ပေးရမှုကိုဦးသိန်းစင်အစိုးရကလက်မခံတာကြောင့် UNFC တပ်ပေါင်းစုမှပါတဲ့ကြံလက်နက်ကိုင်၉ဘွဲကလက်မှတ်မထိုးပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ